စကိုင်းတိုင်းဒေသကြီးကံဘလူမြို့နယ်ချက်ကြီးပူတာအနီးမှာနိုဝင်ဘာလ9ရက်နေ့ကကုန်တင်စီတွဲရထားတိမ်းမောက်ပြီးမီးလောင်ခဲ့တာကြောင့်ဒီကနေ့အထိသေဆုံးသူပေါင်း56ယောက်ရှိတဲ့အကြောင်းကံဘလူစေယုံအုပ်ကြီးကပြောပါရယ်လောလောဆယ်မှာတော့ကမ်ဘလူစေယုံမှာမီးလောင်ခံရတဲ့လူနာ30လောက်ရှိနေပြီးတော့သူတို့တွေကိုရေရှည်ကူသရမှာဖြစ်တဲ့အကြောင်းနဲ့ဆေးဝါးနဲ့ငွေကြေးအကူအညီတွေလိုအပ်နေတဲ့အကြောင်းလည်းပြောပါရယ်ဒီသတင်းပြည်စုံကိုတော့ထိုင်းချေဆန်သတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်
ဟုတ်ကဲ့မန္တလေးမြစ်ကြီးနာကုန်တင်စီရွဲရထားဟာဒီလ9ရက်နေ့ကကမ်ဘလူမြို့နယ်ချက်ကြီးဘူတာအနီးတိမ်းပေါက်ခဲ့ပြီးဒီလိုတိမ်းပေါက်စဉ်လေကွင်းအတွင်းဖိတ်စင်ကျလာတဲ့လောင်စာဆီတွေကိုအနီးနားကျွာကလူတွေလာရောက်ခတ်ယူချိန်မှာမီးလောင်ခဲ့တာကြောင့်လူအများအပြားထိခိုက်ဒဏ်ရာရသေဆုံးခဲ့တာဖြစ်ပါတယ်အခင်းဖြစ်ပေါ်တဲ့နေ့မှာမီးလောင်မှုကြောင့်လူ25ယောက်သေဆုံးပြီးမီးလောင်ခံရသူလူနာ100နီးပါးရှိခဲ့ပါတယ်မီးလောင်ခံရသူလူနာတွေကိုကမ်ဘလူစေယုံမှာအဓိကကုသပေးခဲ့ရမှာဒီကနေ့အထိထပ်မံသေဆုံးသူ31ယောက်ရှိခဲ့တယ်လို့ကမ်ဘလူစေယုံအိုကြီးဒေါက်တာမိုးမြင့်ဝင်းကပြောပါတယ
်ကျွန်တော်တို့စီကိုလေဗိုက်လာပြီးတော့တက်သွားတာအယောက်90လောက်ရှိတယ်ကျွန်တော်တို့ကပြတ်နေတာကိုပြတ်နေတာဆိုတော့သူကနီးတာချက်သေးနီးတယ်ကျွန်းလာနီးတယ်အဲ့ဒီမှာလဲသူတို့တက်ကြတယ်နောက်ပိုင်းကျတော့ကျွန်တော်တို့စေယုံကပဲအကုန်လွှဲယူလိုက်ပါတယ်အဲ့တော့အဲ့ဒီမှာတန်ရာရတဲ့လူနာကတော့98ဦးရှိပါ33ဦးရှိပါတယ်ခင်ဗျာသုံးတာပေါ့အယောက်စိတ်ရကျွန်တော်တို့က31ယောက်ရဆိုပြီးတော့96ယောက်ဖြစ်သွားမှာပေါ့
အခုအခါမှာကမ်ဘလူစေယုံမှာလူနာ30ကျန်ရှိနေတာဖြစ်ပါတယ်ကမ်ဘလူစေယုံကိုရောက်ရှိလာတဲ့လူနာတွေထဲမှာဒဏ်ရာမပြင်းထန်တဲ့လူနာ20ကိုမန္တလေးစေယုံကိုလွှဲပြောင်းပေးခဲ့ရမှာတော့အဲ့ဒီလူနာတွေထဲက3ဦးသေဆုံးကြောင်းကြားသိရပေမဲ့တိကျအတည်ပြုချက်တော့မရပါဘူး။ကြန့်ရှိနေတဲ့လူနာတွေအခြေအနေနဲ့သူတို့တွေကိုရေရှည်ကူးသားဖို့လိုအပ်မှာဖြစ်ကြောင်းဆရာဝန်ကြီးဒေါက်တာမိုးမြင့်ဝင်းကအခုလိုဆက်ပြောပါဗျာ။ဘန
်ကိစီကတိတဲ့တိုင်းပဲလေ။လောင်းတိုင်းခွင့်မြတ်သွားတာကဒီကျွန်တော်တို့ကသူတို့အတွက်ရေပြာအစားထိုးပြီးပြန်ကူရမှာ။အရေးကစားသူပြန်ကုတဲ့အဆင့်အထိကျွန်တော်တို့ဒီဆေးရုံမှာလုပ်မယ်အရှုလက်နည်းနည်းကွေးကျင်ပြည့်ကျင်တဲ့ဟာတို့ကြတော့ဒီလေးကျင်ကန်းတို့ပါတို့အဲ့ဒီအထိကျွန်တော်တို့ပြန်လုပ်ဖို့စီစဉ်လာတယ်နည်းနည်း origin ပါညာလုပ်ဖို့ဟာကြတော့နောက်ပိုင်းကျရင်တော့အဲ့ဒီဟာတော့ကျောင်းရှင်တဲ့လူတွေရှိတဲ့ပြည်ဆိုရမှာပါဗျာအဲ့ဒါတော့ကျွန်တော်တို့အခြေယူရမှာ
ကြန့်ရှိနေတဲ့လူနာတွေကိုဒီလိုရေရှည်ကုသဖို့အတွက်အကူအညီတွေလိုအပ်နေတယ်လို့လဲဒေါက်တာမိုးမြင့်ဝင်းကပြောပါတယ်
နည်းလုံးတိုင်းကြတော့အခုညရတော့လုံပါပဲကျွန်တော်တို့ဒီဝင်းကြီးကလာကကျွန်တော်တို့ဆရာကြီးတွေလည်းလာသွားပါတယ်လာသွားတဲ့ခါကျတော့သူတို့ကတော့လိုအပ်တာအကုန်ပတ်ပုံးပေးမယ်လို့ပြောပါတယ်အဓိကကျွန်တော်တို့လူမယ်ဆိုရင်တော့စေဝအဓိကလိုလာပါပဲဆရာအဲ့ငွေကြီးလည်းလိုအပ်မှာပဲပြောလို့ရှိရင်လေ
ကမ်ဘလူးစေယုံမှာတယောက်ကုသနေတဲ့လူနာနဲ့လူနာဆောင်တွေအတွက်မြို့ကန်ပြည်သူတွေကရက်ွက်အလိုက်အလှဲကျအစားအသောက်နဲ့စေဝါတွေထောက်ပံ့ကူညီပေးချပါတယ်လောလောဆယ်မှာတော့ကျမရေးဝန်ကြီးဌာနကထောက်ပံ့ငွေကျပ်ငွေ300အပါအဝင်ပုဂ္ဂလိကအလှရှင်တွေရဲ့လှူဒန်းငွေကျပ်ငွေ380ကျော်ကိုကမ်ဘလူးစေယုံမှာလက်ခံရရှိထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကအလှရှင်တွေကလည်းစီးဝါးနဲ့ငွေကြေးတွေကိုထောက်ပံ့ကူညီပေးနေတယ်လို့ကမ်ဘလူးမြို့ကလူမှုကူညီရေးအသင်းတာဝန်ရှိသူဦးမင်းကြည်ဦးကပြောပါတယ်။
မလေးရန်ကုန်ကလည်းကျွန်တော်တို့ဒီလိုပဲတူပါတယ်လူတန်းလန်းပြီးတော့တူရတော့မတန်ကောအလူရှင်တွေကို5 major ကျုပ်ဖို့မင်းဆွေရနေပြီးတော့ပဲလက်ခံပြီးတော့ကျွန်တော်တို့စီကိုတွဲပေးတယ်ဗျာဒီမိနီကတွဲလိုက်တာဒီနေ့ကျွန်တော်တို့ဘန်ထောက်တာကူက18ဘိန်းနဲ့800ဗျအဲ့လိုမလေးကလည်းအဲ့လိုပဲဟိုတချို့တချို့ဆိုရင်ကားနဲ့တိုက်ရိုက်လာပြီးတော့လူသားတွေနဲ့ထဲကိုတိုက်ရိုက်ထူထမ်းသွားတာလေးဒီလိုပဲစေယုံကိုစေဖို့ဆိုပြီးတော့ထူသွားတယ်လည်းရှိရဗျာ
အခုလိုယထာရဲမီးလောင်မှုဖြစ်ပွားတာနဲ့ပတ်သက်ပြီး VOA ကိုပေးပို့တဲ့မီးထားဝန်ကြီးဌာနရဲ့ရှင်းလင်းစာမှာတော့ဒီမီးလောင်မှုဟာတွဲချုပ်ရေးမှုကြောင့်ဓာတ်ဆီတွဲ9ရဲဒီဇယ်တွဲ1တွဲလမ်းချော်ခဲ့ရမှာဓာတ်ဆီတွဲ3တွဲတိမ်းပေါက်ပြီးဓာတ်ဆီတွေဖိတ်ကျခဲ့ကြောင်းဒီဓာတ်ဆီတွေကိုရွာသားတွေကခတ်ယူစင်မှာခတ်ယူတဲ့ပုံအချင်းချင်းပုတ်တိုက်မိရာကမီးလောင်လာလို့ကျွမ်းကျင်သူတွေကယူဆကြောင်းနဲ့နောက်မှအလားတူအဖြစ်မျိုးထပ်မဖြစ်စေဖို့ပညာပေးကြမ်းတ်ဆောင်ရွက်သွားမှာဖြစ်ကြောင်းပါရှိပါတယ်